ပြည်သူ့လွတ်တော်ထံတင်သွင်းထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့မူကြမ်းမှာနိုင်ငံတော်သမ္မတအရေးချင်းသတ်မှတ်ချက်တွေကိုဖြေလျှော့ထားပါတယ်။အဲ့ဒီထဲကဒေါအောင်ဆန်းစုကြည်သမ္မတမဖြစ်အောင်တားဆီးထားတဲ့ပုံမှ59စာလုံးကိုသတ်မှတ်နဲ့ချွေးမဟာနိုင်ငံသားသားမဖြစ်စေရဆိုတဲ့အချက်ကိုဖြုတ်ထားပါတယ်။အဲ့ဒီအချက်ကိုဖြုတ်ထားပေမဲ့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်ကိုတားဆီးထားစေပဲဖြစ်ပါတယ်။ပါဝင်ဆွေးနွေးကြတဲ့ NLD ပါတီကိုယ်စားလှယ်တွေကပုံမှ59စာလုံးတစ်ခုလုံးကိုပယ်ဖျက်ပေးဖို့ဒီနေ့တင်ပြဆွေးနွေးကြပါတယ်။ NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းကသမ္မတဖြစ်ဖို့အတွက်ကန့်သတ်ချက်တွေများနေတယ်လို့ခုလိုဆွေးနွေးခဲ့ပါတယ်
။ကျွန်တော်တို့ကိုယ်စားလှယ်တွေကအရေးချင်းနဲ့ကန့်သတ်ချက်ကိုတော့ကောင်းကောင်းမကွဲတဲ့သဘောဖြစ်နေပါတယ်။ကျွန်တော်တို့သမ္မတတယောက်ဖြစ်ဖို့အရေးချင်းဆိုတာကတော့အလုံးသိမှာပဲထွေထူးမပြောချင်ပါဘူးဒါပေမဲ့ဒီသမ္မတတယောက်ဖြစ်ဖို့ကန့်သတ်ချက်တွေအလွန်များနေတယ်လူတယောက်ပေါ်မှာကြည်ပြီးလုပ်နေတယ်ဆိုတော့သေချာလေးလာဖို့လိုတယ်လို့ကျွန်တော်ပထမဦးစွာပြောချင်ပါတယ
်တမတော်သားကိုစလဲတဦးနဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုစလဲ၅ဦးကတော့ပုံမှ59စာလုံးကိုမပယ်ဖျက်နိုင်ကြောင်းဆွေးနွေးကြပါတယ်ပုံမှ59စာလုံးမှာသမ္မတအဖြစ်ရွေးချယ်ခံမဲ့သူရဲ့သမတ်နဲ့ချွေးမဟာနိုင်ငံသားသားမဖြစ်စေရဆိုတဲ့သတ်မှတ်ချက်ကိုဖြေလျှော့ပေးထားတာဟာကြံ့ခိုင်ရေးပါတီရဲ့မူဝါဒဖြစ်တယ်လို့မြို့သားလွတ်တော်ဒုတိယဥက္ကဋ္ဌဦးမြငိမ့်ကခုလိုဆွေးနွေးခဲ့ပါတယ
်ကျွန်တော်တို့ကြံ့ခိုင်ရေးဖွံ့ဖြိုးရေးပါတီကနေ59စာလုံးမှာပါတဲ့အချက်ကိုတရားဝင်သားသမီးတဦးကြီးခင်မုန်းဇနီးတို့ကျွန်တော်တို့က59စာလုံးမှာအချက်ကိုအချိန်ကာအချိန်နေနဲ့မူတည်ပြီးတော့ကျွန်တော်တို့ပြဖြတ်ထားတာရှိပါတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့နောက်ဆုံးတင်ပြရရင်ကျွန်တော်တို့ပဲဖြစ်လိုက်တဲ့ဟာဒီလေအချိန်နဲ့အချိန်ခါနဲ့မူတည်ပြီးတော့ကျွန်တော်တို့ကြံ့ခိုင်ရေးဖွံ့ဖြိုးရေးပါတီရဲ့သဘောထားအရပြင်ဆင်ပြဖြစ်လိုက်ခြင်းဖြစ်ပါတယ်ဒါလို့ပြင်ဆင်ပြဖြစ်လိုက်တော့လဲကေဘီလွတ်တော်ကနေကျွန်တော်တို့သဘောတူရင်တော့ကျွန်တော်တို့ကပြည်လုံးညွှန်ဆန္ဒခိုင်ပွဲကျင်းပပြီးတော့မှပြင်ရမှာဖြစ်ပါတယ
်နိုင်ငံတော်အကြီးအကဲသမ္မတဟာလောက်ပိုင်ခွင့်ရှိတဲ့သူဖြစ်တဲ့အတွက်နိုင်ငံသားသားနဲ့မပတ်သက်မှသာပြည်သူတွေရဲ့ယုံကြည်မှုအပြည့်အဝရမှာဖြစ်တယ်လို့သမ္မတတော်သားကိုယ်စားလှယ်ဘုံမှုချုပ်တင်ဆိုးကပုံမှ59စာလုံးကိုမပြင်မို့ခုလိုဆွေးနွေးခဲ့ပါတယ်
။နိုင်ငံတော်အကြီးအကဲသမ္မတဟာလုတ်ပိုင်ခွင့်ပြေဝရှိတဲ့သူဖြစ်ပါတယ်။ဒုတိယသမ္မတများဟာလည်းနိုင်ငံတော်သမ္မတအားတာဝန်ခံရပါတယ်။နိုင်ငံအုပ်ချုပ်ရင်းနဲ့ဆောင်ရွက်မဲ့သူနဲ့၎င်းရဲ့မိသားစုဝင်များဟာလည်းတိုင်းနှမရဲ့ကျေးဇူးတစ္ဆာခံရသူများဖြစ်ပါကတိုင်းပြည်သည်လည်းသွယ်ဝိုက်သောနည်းဖြင့်နိုင်ငံသားရဲ့လက်အောက်ခံဖြစ်သွားမှာဖြစ်ပါတယ်။ဒါကြောင့်မို့လို့နိုင်ငံတော်အကြီးအကဲဖြစ်၎င်းမျိုးသားကောင်းဆောင်ဖြစ်၎င်းမျိုးသားကျိုးစုပေါင်းကိုဥလဲမတုံဆောင်ရွက်မဲ့ပုံကိုဖြစ်ရပါမယ်။၎င်းအပြင်တိုင်းသားပြည်သူလူထုကြီးရဲ့တန်တရားကင်းစားဖြစ်ယုံကြည်ကိုးစားမှုရရှိပြီးစီမံအုပ်ချုပ်နိုင်ဖို့လည်းထူးလွှတ်ပါလေ။နိုင်ငံသားများနဲ့တနည်းတစ်ဖုံမပတ်သက်တဲ့လုံးဝကင်းရှင်းတဲ့သူဖြစ်မှသာလျှင်စီမံခန့်ခွဲမှုပိုင်း၌တန်တရားကင်းရှင်းပြီးယုံကြည်ကိုးစားမှုပြေဝရရှိမှာဖြစ်ပါလေ
။ပြင်ဆင်ချက်ပုံမှ၄ခုတည်းကပုံမှ60ခန်းငယ်ဒုတိယသမ္မတတွေကိုရွေးကောက်ခံထားရတဲ့ကိုယ်စားလှယ်တွေကပဲရွေးချယ်ရမယ်ဆိုတဲ့ပြင်ဆင်ချက်ကိုတတိပုဂ္ဂလကိုယ်စားလှယ်ဦးဖုံးမြင့်အောင်ကအခုလိုကန့်ကွက်ဆွေးနွေးခဲ့ပါတယ်
။အဓိကအဖြစ်တော့သူရဥဒင်းကိုဆရာကြီးသခင်ကိုရောမိုက်လိုအဲဆိုင်လိုဒီကျွန်တော်တို့ပြင်ပဒီသီလကိုတမာရီကိုပြည့်တဲ့လူတွေလည်းနိုင်ငံတော်သမ္မတရာထူးနဲ့ထိုက်တံမှဖြစ်ပါတယ်။ဒါကြောင့်ပုံမှန်60လို့ရှိရင်ဒီရွေးကောက်ခံဖြစ်သူအတွက်ကောမဖြစ်သူအတွက်ကောသမ္မတလေးကလမ်းဖို့ရတဲ့အတွက်လက်ရှိအနေထားရတဲ့ကောင်းနေတဲ့အတွက်ဟွန်ဒါရဲ့စီမင်းအတိုင်းပြင်ဖို့မလိုဘူးကြောင်းဆက်လက်တင်ပြလိုပါတယ်။
ဒုတိယသမ္မတတွေရွေးချယ်တင်မြှောက်တဲ့ပုံမှ60ခန်းငယ်မှာဒုတိယသမ္မတတွေကိုလွတ်တော်ကိုယ်စားလှယ်တွေကရွေးချယ်နိုင်တယ်လို့ကိုယ်စားလှယ်မဟုတ်သူတွေကလည်းရွေးချယ်တင်မြှောက်ရမယ်လို့မူလကပြဋ္ဌာန်းထားတာဖြစ်ပါတယ်။ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ခြင်းပုံမှ436ကာကြီးမှာရာဂိုင်တို့ရှော့ချပြင်ဆင်ထားတာကိုလည်း NLD ပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကကန့်ကွက်ဆွေးနွေးကြပါတယ်။တမတော်သား25ရာဂိုင်တို့ယူထားတဲ့လွတ်တော်မှာပုံမှ436ကာကြီးကိုပြင်ဖို့95ရာဂိုင်းလုံးကျော်ကသဘောတူမှပြင်နိုင်မယ်လို့ပြဋ္ဌာန်းထားတာဟာလွတ်လပ်စွာသဘောထားကွဲလွဲခွင့်ကိုပိတ်ပင်လိုက်တာဖြစ်တယ်လို့ NLD ပါတီကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကဆွေးနွေးခဲ့ပါတယ်
။436နဲ့ပတ်သက်ပြီးတော့ကတကယ်တမ်းကြည့်လိုက်တဲ့အခါမှာပြင်ဆင်နိုင်ဖို့လိုအပ်တဲ့မူလပြဋ္ဌာန်းချက်က95ရာဂိုင်းလုံးကျော်လို့သူတို့ပြောထားတဲ့အခြေအနေဟာတကယ်တမ်းအနှစ်သာရကိုကြည့်ရရင်တမတော်ကလက်မခံရင်ဘာကိုမှမပြင်ရလို့ကန့်တတ်ထားတဲ့သဘောဆိုတာအလုံးရှင်းနေနေပါပဲဒီနေရာမှာဘယ်လိုဒီမိုကရေစီနည်းကသဘောထားကွဲလွဲတာကိုအတိအမှတ်ပြုတဲ့သဘောမျိုးဖြစ်ပါလေဒီနေရာမှာကျွန်တော်တို့ ရွေးကောက်ခံကိုယ်တည်းလဲက85ရာခိုင်နှုန်းမဲ့ထားပြီးတော့25ရာခိုင်နှုန်းကတပ်မတော်သားကိုယ်တည်းကိုထည့်ထားလိုက်ပါတယ်ခုနှစ်ဆက်ငါရာဂန်နူဂျော်ကသဘောတူရမယ်လို့ဆိုတဲ့အခါမှာအတိဘယ်ကဘလို့တက်ရောက်သွားလဲဆိုရင်ရွေးကောက်ခံကိုယ်စလေအာလုံးတက်ရောက်မှသဘောထားကွဲလွဲခွင့်မရှိဘူးလို့ကန့်တတ်ပိတ်ပင်လိုက်တဲ့သဘောဖြစ်ပါတယ
် NLD ပါတီနဲ့တိုင်းရင်းသားကိုယ်စလေတွေကပုံမှန်436ကကြီးမှာ85ရာဂန်နှုန်းဆိုတာကို60ရာဂန်နှုန်းအထိရှော့ချဖို့မနေ့ကဆွေးနွေးခဲ့ကြပါတယ်အခုပြင်ဆင်ထားတဲ့ဥပဒေကြမ်းမှာ80ရာဂန်နှုန်းအောက်ဆိုပြီးပြင်ဆင်ထားတာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကြမ်းမှာပါတဲ့ပုံမှန်436ကကြီးပုံမှန်59စာလုံးကကြီးပုံမှန်60ကငယ်နဲ့ပုံမှန်418တွေကိုမနက်ဖက်မှာကိုယ်စားလှယ်5ဦးကထပ်မံဆွေးနွေးပြီးတပိုက်ချင်းလိုက်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်အဲဒါကြောင့်လွတ်တော်ကိုယ်စားလှယ်တွေအတက်နိုင်ဆုံးစုံစုံညီညီတက်ရောက်ပြီးမဲပေးကြဖို့ကိုလည်းပြည်ထောင်စုလွတ်တော်နိုင်ငံကတူရာဦးရှိမန်းကဒီကနေ့သတိပေးပြောကြားခဲ့ပါတယ်ခင်ဗျာ